မြန်မာနိုင်ငံကရန်ကုန်မြို့ပြင်တခြားမြို့တွေမှာလည်း73စီတွေကိုအကန့်အသတ်နဲ့သာဝယ်ယူနေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာဆိုရင်73စီနဲ့ပါနေတာကြောင့်ပြတ်လတ်မှုမရှိအောင်စီတွေကိုအကန့်အသတ်နဲ့ရောင်းချနေရတယ်လို့73စီလုပ်ငန်းရှင်များအသင်းကပြောပါတယ်။အခုလို73စီတွေဈေးတက်တာအပြင်လူသလောက်ဝယ်မရတာကြောင့်ဒေသခံတွေတွာလာရေးခက်ခဲနေကြပါတယ်။မန္တလေးစစ်တွေဖားကန့်စတဲ့ဒေသတွေဘက်က73စီအခြေအနေကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညုံကပြောပြမှာပါခင်ဗျ။
မြန်မာနိုင်ငံကစားသုံးစီအယောင်ဆိုင်တွေမှာဓာတ်ဆီဒီဇယ်စီတွေရှားပါးပြက်လက်နေတာမို့လို့ဈေးတွေကြီးနေတယ်လို့လူသားဝယ်မရတဲ့အခြေအနေဖြစ်နေတာပါ။ရခိုင်ပြည်နယ်ထဲမှာလောလောဆယ်စားသုံးစီတွေနှဲပါနေတာကြောင့်အကန့်အသတ်နဲ့ရောင်းချပေးနေရတယ်လို့ရခိုင်ပြည်နယ်စားသုံးစီလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတန်းလှိုင်ကပြောပါတယ
်။အကန့်အသတ်နဲ့ပါခင်ဗျာ။ကျွန်တော်တို့ဟိုလောလောဆယ်ရန်ကုန်ကထက်လာတဲ့ကျွန်တော်တို့ပေါက်စားတွေလည်းရှိတယ်လေ။အခုဒီမှာရှိနေတဲ့လက်ကျန်စီကိုဟိုတူးတယောက်တည်းကဝယ်လောင်ပြီးတော့ကစားတာမျိုးမဖြစ်အောင်လို့ပေါ့လေအဲကျွန်တော်တို့ကပုံဆွဲခွက်ဆွဲတွေမရောင်းတော့ဘူးပေါ့နော်ဟုတ်ကဲ့ကျွန်တော်တို့ဆိုက်ကက်တစ်စီးဆိုရင်9000ဘူးလောက်တရက်စာလောက်ပေါ့နော်တရက်စာလုံးလောက်နောက်ကားဆိုလည်း2000ဘူးလောက်ပေါ့နော်အဲ့လိုလေးကျွန်တော်တို့ရောင်းပေးပါတယ်ခင်ဗျာ
မော်တော်ဆိုင်ကယ်ကိုအဓိကအားထားစီးကြရတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်မှာဆိုရင်လေ 73C ပြက်လက်မှုတွေကြောင့်တချို့ဆိုင်တွေပိတ်ထားသလိုဖွင့်ထားတဲ့ဆိုင်တွေမှာလည်းတန်းစီပြီးတော့အကန့်အသတ်နဲ့ဝယ်ယူနေရတယ်လို့ဖားကန့်ဒေသခံတူဖြစ်တဲ့ကိုနောင်လက်ကပြောပါတယ်
။တချို့ကတော့ပိတ်ထားတာရှိတယ်၊တချို့ကတော့တန်းစီပြီးစောက်နေတာတော့ရှိတယ်ဗျ။ဒီဓာတ်စီလောလောဆယ်တော့ဓာတ်စီပေါ့နော်။ဒီမှာဓာတ်စီအသုံးများတဲ့ခါဓာတ်စီတော့တလီတာကိုတော့2300လောက်အဲ့ဝင်းကျင်လောက်တော့ဖြစ်နေကြဟော။အဲလောလောဆယ်တော့လုံလုံလောက်လောက်တော့မရကြောက်ဗျ။အဲတချို့ကျတော့ပေါ့နော်။ဟိုဆိုင်ကယ်တွေကျတော့အနည်းဆုံးကတော့9000ခု1000ခုပေါ့နော်။ကားတော့9000ဟိုအများဆုံးအနည်းဆုံး9000ပေါ့လေနော်။အဲ့လိုအနေထားတော့သူကပြီးနေကြတယ
်။မန္တလေးမြို့မှာဆိုရင်လည်းပတ်စံရှိရင်တော့မှ 73C ဝယ်မရတဲ့အနေအထားဖြစ်နေတယ်လို့မန္တလေးဒေသခံတူကပြောပါတယ်။ဈေးကလည်းဓာတ်ဆီတကားလန်ကိုအနည်းဆုံး1000ကျော်ဈေးဖြစ်နေတယ်လို့ဆိုပါတယ
်။ကိုတော့ပတ်စံဟိုပြီးဝယ်လဲလို့တော့မရဘူး။လို့တော့မရတယ်မရတာများတယ်လေ။ဆန်ရတဲ့ခုကဘယ်လိုလဲဆိုတော့ခုကတော့92ဆိုရင်1000ကျော်သွားပြီကွာ95ဆိုရင်လည်း1000လောက်ရောက်သွားပြီ
ဆိုင်ကယ်အများဆုံးအသုံးပြုပြီးတော့လှုပ်လှုပ်နေရတဲ့မန္တလေးမြို့မှာတော့တနေ့တာလောကခါရဲ့တက်ဝက်လောက်ကိုစီဖို့အသုံးပြုနေရတယ်လို့မန္တလေးဒေသခံတဦးကပြောပါတယ
်ဩအေးအခုကလွတ်လပ်စားတဲ့ကွာတနေ့1000လောက်ရတယ်ဆိုရင်အခုတကယ်ကြီးခုစီသေးတယ်မဆိုရင်သူ့ရဲ့လောကတက်ဝက်လောက်ကပါသွားမှာပေါ့ဒီနေ့ဟိုကတော့စီဖို့ဟန်2000မှ4000ဆိုရင်တော့ပြီးပြီပေါ့ဒါတော့ဆိုတော့လောကကြီးကတက်မှာမတက်လားအဲ့တော့ဒီတက်မှာ2000ရန်4000ပေါ့ကွာ6000ပဲကျွန်တော်ပေါ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတဖြည်းဖြည်းနဲ့73စီဇီးတွေတက်နေတာအခုဆိုလို့ရှိရင်အာဏာမသိမ်းခင်ကတည်းက2ဆကျော်ဇီးတက်လာပါတယ်တည်ယူပို့ဆောင်ရေးအတွက်မရှိမဖြစ်လိုအပ်တဲ့73စီဇီးတွေကြီးမြင့်နေတာမို့လို့ကုန်စင်းနှုန်းဇီးတွေကလည်းလိုက်တက်နေပါတယ်မြန်မာနိုင်ငံထဲမှာတင်သွင်းထားတဲ့73စီအလုံးလောက်ရှိပါတယ်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်ပါတယ်ဒါပေမဲ့လက်ရှိမှာတော့73စီအယောင်ဆိုင်တွေမှာအလုံးလောက်မရှိတာကြောင့်မဝယ်နိုင်တဲ့အခြေအနေဈေးနှုန်းကြီးမြင့်တဲ့အခြေအနေတွေကိုရင်ဆိုင်နေရပါတယ်ခင်ဗျာ